ဆီးရီးယားနိုင်ငံကပြည်တွင်းစစ်ကာလမှာဆစ်ရဆွေးပြစ်မှုတွေလူသားမျိုးနွယ်ကိုဆန့်ကျင်ဆွဲကားတဲ့ပြစ်မှုတွေကျူးလွန်ခဲ့မှုတွေနဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC မှာတရားစွဲဆိုခံရတဲ့လိုင်ဘီးရီးယားနိုင်ငံသမ္မတဟောင်းချားလ်စ်တေလာကိုထောင်ဒဏ်280ချမှတ်ဖို့ဥပဒေကျိုးဆောင်ရရှိတွေတောင်းဆိုမှုကိုသူ့ရဲ့ရှေ့နေတွေကမေလ7ရက်နေ့ကကန့်ကွက်လိုက်ကြပါတယ်။အခုလိုထောင်ဒဏ်ဘယ်၍ပဲမျှချမှတ်ပေးပါလို့တောင်းဆိုနေတာဟာရန်ညိုအာဂါဒါနဲ့လှုပ်ဆောင်နေတာဖြစ်ပြီးတော့ဆီးရီးယားလေယုံကပြည်တွင်းစစ်ကာလကကျူးလွန်ခဲ့ကြတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွေ့ချားလ်စ်တေလာတူတဲ့အပေါ်ပုံချနေတယ်လို့ဖြစ်နေတယ်လို့လည်းသူ့ရဲ့ရှင်းနေတွေကဆိုပါတယ်ပြီးကြတဲ့လကကုလသမဂ္ဂကကဘာကရာပြုတဲ့ Netherlands နိုင်ငံတီဟိတ်မျိုးကနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကချားလ်စ်တေလာအပေါ်မှာအကြမ်းဖက်မှုလူသားမှုမဒိမှုတွေအပါအဝင်ဆွဲချက်ဆက်တခုနဲ့ဆွဲဆိုခဲ့တာဖြစ်ပြီးတော့လာမယ့်မေလ30ရက်နေ့မှာသူ့ပေါ်ဖြစ်တဲ့စီရင်ချက်ချမှတ်မှာလည်းဖြစ်ပါတယ်1990ခုနှစ်တွင်မှာဖြစ်ပွားခဲ့တဲ့ Sierra Leone ပြည်တွင်းစစ်ကာလမှာတပုံတွေကိုလိုင်ဘီးရီးယားသမ္မတအနေနဲ့တိုင်းရဲ့အမိန်ပေးမှုမရှိပေမဲ့ဒီသဘုံတွေထိမ့်ချုပ်ထားတဲ့စိန်တွင်းတွေကစိန်တွေရလို့မှုနဲ့သဘုံတွေရဲ့လူမဆင်တဲ့လူမဆန်တဲ့ရာဇဝတ်ပြစ်မှုတွေကိုသိရှိပါလျက်နဲ့အားပေးအားမြောက်လုပ်တဲ့အနေနဲ့လက်နက်နဲ့တခြားသောလူအမှုတွေကိုချားလ်စ်တီလာကပတ်မိုးပေးခဲ့ကြောင်း ICC ရဲ့တရားခွင်မှာဥပဒေအကျိုးဆောင်အရာရှိတွေကဖော်ထုတ်နိုင်ခဲ့ပါတယ်ခင်ဗျာ